1389ခုနှစ်ဒီဘောရလဘိကျော်ရှိရ2013ခုနှစ်မလ5ရက်မန္တလေးတိုင်းဒေသကြီးပြည်ဦးလူမျိုးနယ်ဓမ္မသဟာယသာသနာစင်တာဓမ္မရတိမဟာသဘဓမ္မသဘဒွင်စင်ကျင်ပလူလို့အပ်သည့်မန္တလေးတိုင်းဒေသကြီးညောင်ဦးမျိုးရာကိန္တာဟိုတယ်ပိုင်ရှင်အမှုဒါကဥယေကိုစိန်အမှုဒါကမဒေါ်မေတန်းထက်သာမောင်ပိုင်ဟိန်ထက်မောင်မင်းတော်ထက်မိသားစုတို့ဤရှင်ပြုအမှုတော်မင်္ဂလာအမှုမောဒနာတရားဘုရားမြတ်စွာသာသနာသမိုင်းကိုပြန်ကြည့်မယ်ဆိုရင်ရှင်ပြုတဲ့အခါနာရှိတုန်းကတော့သာသနာပေါင်းဝင်ကြတယ်လို့ဆိုရဲကမိဘတွေရဲ့ဆန္ဒမပါဘဲနဲ့သာသမီတွေကတရားဓမ္မကိုမျက်နှာပြီးတော့သာသနာပေါင်းဝင်လာကြတယ်သာသနာစတင်ပြီးတော့တီထောင်ကစအချိန်တုန်းကဆိုလို့ရှိရင်ရာဇဂျိုမြို့မှာအော့အော်တောင်းလဲဖြစ်တယ်ပေါ့သာရိသမီးတွေကသာသနာပေါင်းဝင်သွားကြတယ်တထေးကြီးတွေဆိုပါတော့ဗာရဏသီမှာဆိုလို့ရှိရင်ယတဆိုတဲ့တထေသားအဲ့တိုင်မှကြီးကျယ်တဲ့စီစဉ်ချမ်းသာတွေကိုဆွန့်လွတ်ပြီးတော့သာသနာပေါင်းဝင်သွားတယ်။ဘုရားမသာဝင်မဟုတ်ကြသေးတဲ့မိသားစုတွေဟာအခုလိုမိမိတို့ရဲ့သာသမီတွေသာသနာပေါင်းဝင်သွားတယ်ဆိုလို့ရှိရင်ယူကျုံမရဖြစ်ကြဘူးနော်။ရာဇဂျုံမြို့ရောက်တဲ့အခါမှာသာသနာတော်တွေဝင်လာတဲ့အမျိုးကောင်းသားတွေများလာတဲ့အခါကျတော့တစ်မျိုးလုံးအိုးအိုးကျကျဖြစ်ပြီးတော့ရသော်ဘုရားကိုဝိုင်းပြီးတော့အပြစ်တင်ရကုလပစ္စေရာယပฏิပန်သောသမနောဂေါရမောယဟန်ဂေါရမအမျိုးပြတ်သောလူမျိုးဆက်တွေပျက်စီးသောလုံနေတယ်လို့ဆိုပြီးတော့ပြစ်ပြင်ရှုတ်ချကြတယ်တကယ်ကတော့တရားသိပြီးတော့သာသနာပေါင်းဝင်ကြတယ်ဝင်တဲ့အခါမှာဆိုလဲပြန်ပြီးတော့ထွက်ကြတာမဟုတ်ဘူးသာသနာတာဝန်ကိုထမ်းဆောင်ပြီးတော့မြတ်စွာဘုရားနောက်တော်ကပါပြီးတရားဓမ္မကျင့်ကြံကြိုးကိုအားထုတ်ကြပြီးယန္တာဖြစ်သွားပြီးတဲ့အခါမှာဒီတန်တရာဝကလုကင်းပြီးတော့သွားကြတာဒီလိုအစဉ်လာတွေကများတယ်ကောနောက်ဆုံးမှမြတ်စွာဘုရားသားတော်လေးရှင်ရဟုလာကိုမေတော်ဖြစ်တဲ့ယတော်ရေယမိဖုရားကအဲ့ဒီအခုကြွလာတဲ့မဟာတမဏယဟန်တင့်ရဲ့ဖခင်ဖြစ်တဲ့သူစီမှာအမွေသွားတောင်းကြီးလို့ဆိုပြီးတော့အမွေတောင်းလွှတ်လိုက်တယ်။ရောက်လာလဲသူရဲ့ဖခင်လို့ဆိုတာမမြင်ဘူးပဲမဲ့လို့မြတ်စွာဘုရားပေါ်မှာသူကစကားပြောတယ်ပေါ့ဖခင်ဆိုတဲ့ချစ်ခင်တဲ့စိတ်နဲ့ဘုရားနဲ့အတူလိုက်ပန်းသွားတယ်။ကြောင်းရောက်တဲ့အခါကျတော့ရသော်ဘုရားကရာဟုလာကအမွေလိုချင်တယ်လောကီအမွေတွေပေးလို့ကတော့စိတ်နှလုံးပူပန်မှုဆင်းရဲဒုက္ခတွေနဲ့ပဲကျုံမှာပဲအဲ့တော့ဓမ္မအမွေပေးရအောင်ရာဟုလာကိုရှင်ပြုတ်ပေးလိုက်လို့ဆိုရှင်ပြုတ်ပေးလိုက်တယ်အဲ့လိုရာဟုလာရှင်ပြုတ်ပေးလိုက်တဲ့အခါယူကျုံမရဖြစ်တာတော့ဘယ်သူတို့ဆိုဆွေရည်မျိုးတွေအားလုံးယူကျုံမရဖြစ်ပြီးတော့ဘုရားရဲ့ခမည်းတော်ကြီးသုတ္တရဏမင်းကြီးဆိုမနေနိုင်မထိုင်နိုင်ဖះကိုလာပြီးတော့ရှောက်တယ်နော်မိဘတွေခွင့်မပြုသဘောမတူပဲနဲ့ဒီလိုသာသနာပေါင်းကိုခွင့်မပြုဖို့မိဘတွေသဘောတူမှာခွင့်ပြုဖို့ဘာဖြစ်လို့လဲဆိုတော့သူကိုယ်တိုင်ခံစားရနန္ဒမင်းသားပထမဆုံးဖះအောင်တောထွက်သွားတဲ့အချိန်မှာသူကိုယ်တိုင်စိတ်ဆင်းရဲမှုခံစားရတယ်ညီတော်နန္ဒမင်းသားဖះကသင်္ကန်းကိုပေးလိုက်တဲ့အချိန်မှာလေစိတ်နှလုံးပူပန်ရပူပန်ရတယ်အခုညီတော်လေးရာဟုလာသာသနာပေါင်းဝင်သွားတော့လေယူကျုံမရဖြစ်ရတယ်မိခင်ရဲ့စိတ်ထဲမှာသာသမီတွေပေါ်မှာအာကိုယုံကြည်တဲ့ချစ်ခင်တဲ့စိတ်ဟာအရေးအသားအယိုးရိုးရင်းချင်းစီထီအောင်ရောက်တယ်လို့ဆိုလိုတာကတော့အတွင်းစိတ်ထီအောင်ရောက်တယ်အတွင်းထီအောင်အာကိုယုံကြည်တဲ့စိတ်ကမိဘတွေမှာအဲ့လိုရှိတော့မိမိတို့ရဲ့သံသမီးလွတ်လွတ်ဆုံးရှုံးသွားတဲ့ဆိုတဲ့အခါယူကျုံမရဖြစ်ရတယ်ဒါကြောင့် မိခင်ဒီဆန္ဒမပါပဲမိဘတွေဆန္ဒမပါပဲသာသနာပေါင်းဝင်ဝင်မပြုပါနဲ့ဆိုရင်ဘုရားကိုလျှောက်ထားတောင်းပန်မှုတွေဖြစ်ပေါ်လာတယ်လို့သာသနာပေါင်းဝင်ပြီဆိုရင်မိဘနှစ်ပါးခွင့်ပြုရလားခြေနှက်ရလားဆိုတဲ့ရဟန်းခံတဲ့အခါမှာဒီမိကုံးကိုမေးကြတယ်ပေါ့အဲ့တော့အဲ့ဒီလိုအခြေအနေတွေကနေစလာပြီးတော့သာသနာထွန်းကားလာတဲ့အခါမှာသာသနာပေါင်းဝင်ခြင်းအဖြစ်အခုလို့စိတ်ဆင်းရဲစရာတွေတစ်ခေတ်တစ်ခါကကြုံနေပေမဲ့လို့နောက်ပိုင်းရောက်လာတဲ့အခါကျတော့မိမိတို့ကိုယ်တိုင်ကသာသနာကိုကြီးညိုပြီးသာသနာမြတ်လို့လာတဲ့အခါကိုသားကိုသမီးသာသနာပေါ်မှာဝင်ပြီးတော့သာသနာတောင်းဝန်ထမ်းတာကိုမိဘတွေကမြင်ကျင်းလာကြသာသနာစတင်ကစားတော့သာသနာပေါ်ဝင်သွားလို့ရှိရင်အေးတို့တော့ဆွေတွေမျိုးတွေတို့ရဲ့မျိုးဆက်တွေတော့ပြတ်တော့မှာပဲဆိုပြီးတော့စိတ်ထဲမှာခံစားကြတယ်။နောက်ပိုင်းရောက်တဲ့အခါမျိုးဆက်တွေတန်ဖိုးရှိတဲ့ဓမ္မအတိရရှိသွားတော့သံဃာဝဆင်းကလွတ်ကင်းပြီးတော့သာဝရချမ်းသာတဲ့အငိမ့်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာပဲလို့ဆိုရင်ကိုယ်ကိုယ်တိုင်ကဓမ္မအတိရှိလာတဲ့အခါကျတော့မိဘတွေဟာသာသမီကိုသာသနာပေါ်မရောက်ရောက်အောင်တိုက်တွန်းနှိုးဆော်ပြီးတော့သာသနာပေါင်းဝင်စီခြင်းညနောက်ဆုံးမှာသာသနာတော်ထွန်းကားလာတဲ့အခါမှာလက်ရှိမိခင်ကတောင်းမဟုတ်ဘဲနဲ့ဗမာပရဝတ္ထုမှာပါတဲ့သာနုဆိုတဲ့ခုနှစ်နှစ်အရွယ်သာမဏေငယ်လေးဟာအဲ့ဒီသာမဏေငယ်လေးဟာသာသနာပေါင်းဝင်ပြီးတော့တရားဓမ္မတွေဟောပြောတော့ဒကာဓမ္မတွေကချီးညွတ်မှုတွေလွန်များဂုဏ်ယူကြတယ်လက်ရှိမိခင်ကလည်းဂုံယူတယ်လက်ရှိမိခင်ကလည်းမကဘူးဟိုလွန်ခဲ့တဲ့ဘဝကမိခင်တော်ပြီးတော့နတ်ဘဒူးဖြစ်နေတဲ့နတ်သမီးကြီးကလည်းဂုံယူတယ်သူ့သားဆိုပြီးတော့တိတ်ဘဝတုန်းကသားဆိုဂုံယူတာအဲ့ဒီသာနုသာမဏေလေးဟာသာသနာပေါင်းနေရင်ထိုင်ရင်ကနေပြီးတော့ကြားလာတဲ့အခါမပြောပိုက်လို့လူလဲဖို့အိမ်ပြန်တာအဲ့ဒါကိုမြင်တဲ့အခါကျတော့လူပြေကမိဘကတော့သာသမီဆိုတော့တရားချတာမရတော့လေသူမတတ်နိုင်ဘူးပေါ့နော်အဲ့ဒီနတ်ပြေကအတိတ်ဘဝကမိခင်တော်ခဲ့တဲ့မိခင်ကြီးကတော့ငါ့ကိုရှက်ခွဲတာပဲဆိုပြီးမနေနိုင်မထိုင်နိုင်ဖြစ်ပြီးတော့သာလူကိုဝင်ပူးတာနော်ဒုက္ခရောက်အောင်အဲ့ဒီလူထိအောင်လူထက်မှကြောက်ပြီးတော့သာသနာပေါင်းပျော်စီခြင်းကြတဲ့အနေအထားမျိုးတွေရောက်လာ။အဲဒီဇလန်းနေမှတ်တမ်းနေမြန်မာလူမျိုးတွေရဲ့နားထဲမှာကြားပြီးတော့နောက်မြန်မာလူမျိုးတွေရဲ့သာသနာမြန်မာနိုင်ငံသာသနာရောက်လာတဲ့အခါကျကိုသားသမီးလေးမှတားရောက်ကြထွန်းကားပါလေးမှရှင်လေးမပြုတ်လဲရဘူး။ဉာဏ်လေးခံမပေးလဲရဘူးဆိုရင်မကြည်မနှက်ခံစားကြရဘူးပေါ့။တော့ပြောင်းပြန်ဖြစ်သွားတာကိုသတိထား။ဘုရားလက်ထက်တုန်းကတော့သင်္ကန်းဝတ်သားမှာသိတ်ဆွေးရင်ညာ။အခုလည်းမရှိဘူးတော့မဟုတ်ရှိတယ်ဒီတချို့မိဘတွေကြတယ်။သင်္ကန်းအပြီးဝတ်သားမှာကြောက်ခဏဝတ်ထားကြတော့ကျေနပ်ကြတယ်။အဲ့ဒါလို့ကျေနပ်ပုံရှင်ကတော့သိတ်မတူကြသေးဘူးနော်။ညနေတော့ကြံသေးတယ်ဒီပိုင်း။အပြီးဝတ်သားမှာကြတော့ဆိုရင်အဲခဏတပြည့်ဆိုရင်တော့ခွင့်ပြုကြတယ်။တိုက်တွန်းတိုက်တိုက်တွန်းတွန်းလုပ်ပြီးတော့ဒေါ်ရဘာရဟန်းခံပေးကြတယ်ခုခေတ်ကျတော့အဲ့လိုဖြစ်လာ။ဩဒါကခေတ်ရဲ့လူတွေရဲ့စိတ်ဓာတ်ရဲ့အခြေအနေပြောင်းလဲလာတဲ့သဘောတရားပေါ့။အဲ့ဒီလိုဖြစ်လာပြီးမြန်မာပြည်မှာမိဘတွေကတော့တားယောက်ျားလေးထွန်းကားလာပါလေတဲ့တဲ့ရှင်မမဖြစ်လဲရဘူးရှင်ပြုမပေးလဲရဘူးရဟန်းခံမပေးလဲရဘူးဆိုရင်တစုံတစ်ခုလိုးနေတယ်လို့ခံစားရတော့ရန်ကရှင်ပြုဆိုတဲ့ကုသိုလ်ကောင်းမှုကထူးခြားတဲ့ကုသိုလ်ကောင်းမှုတစ်ခုအနေနဲ့ဒီကနေ့မှလုပ်နေကြတယ်ပေါ့နော်အဲ့တော့အနိတာရအနေနဲ့ကြည့်ရမယ်ဘုန်းကြီးတို့တွေအနိတာရအနေနဲ့ကြည့်မယ်ဆိုလို့ရှိရင်သာသနာပေါင်းဝင်နေလို့ဆိုတာဒီသာသနာတော်ရဲ့နောက်ပိုင်းသာသနာတော်နှစ်200ကျော်လာတဲ့အခါသာသနာကိုအားပေးချီးမြှောက်တဲ့အသောကမင်းကြီးပေါ်လာခဲ့တယ်။အဲဒီအသောကမင်းကြီးပေါ်လာတဲ့အခါသာသနာတော်နဲ့တိတ်ပြီးတော့သူကရင်းနှီးခြင်းတယ်။ ဆွေမျိုးတော်ခြင်းဘယ်လိုလုပ်ရမလဲလို့ဆိုတော့ရဟန္တာရှင်မြတ်တွေကိုမေးတဲ့အခါရှင်မောင်ကလေးဗုဒ္ဓတိတ်တာကအတော်ကမင်းကြီးရဲ့သားတော်ဖြစ်တဲ့မဟိန္ဒမင်းသားရဲ့အရင်ချင်းကိုတီးလို့တန်ခမိတ်တာမင်းသမီးရဲ့အရင်ချင်းတွေကိုတီးလို့သူတို့သာသနာဘုံဝင်လာရင်သာသနာအတွက်အကျိုးရှိမှာပဲလို့ပြီးရှိကြလို့သာသမီးကိုတန်ခသာသနာဘုံသွတ်သွင်းနိုင်မှသာသနာဒါယာဒသာသနာရဲ့အမွေခံဖြစ်တယ်ဆွေမျိုးတော်တယ်ဆိုတဲ့အပြောမျိုးပြောလာခဲ့တဲ့စကားမြန်မာလူမျိုးတွေရဲ့နားထဲမှာစွဲနေစွဲနေတော့သာသနာရဲ့ဆွေမျိုးတော်ခြင်းတာသာသနာအမွေခံခြင်းတာအဲ့ဒီစိတ်ကြောင့်လည်းပဲမြန်မာလူမျိုးတွေဟာရဟန်းခံခြင်းရှင်ပြုခြင်းဆိုတဲ့အလုပ်တွေကိုကြိုးစားပြီးတော့လုပ်လာကြတယ်ဒီလိုနိုင်ငံတို့ကြတော့ဘုန်းကြီးတို့နေတော့ကြည့်တဲ့အခါဒီဟိုမှာဒုံလဘတာမဏိဒုံလဘယဟန်ဆိုမရှိဘူးဒုံလဘဆိုတာຢာခဲလို့ခိတ္တခဏဝင်ပြီးတော့ရှင်ပြူတာမျိုးကိုဆိုလို့ဒီပေါ့နော်ဒုံလဘဆိုတာယဟဖြစ်ရຢာခဲတယ်ຢာခဲလို့ခဏဖြစ်ဖြစ်ຢာအောင်လုပ်ပါဆိုတဲ့အနေထားမျိုးနဲ့တင်ပရမတ်ပေါ့နော်ခိတ္တခဏຢာကြီးရှင်ပြူတယ်ຢာကြီးယဟန်ခံတယ်ဆိုတာဒီဟိုကျွမ်းမှာတော့မရှိဘူးဒီနာထိုင်းနိုင်ငံမှာတော့ခေစားတယ်ဝါရင်းဆိုရင်တန်ခါကတိမ့်ချီများလာပြီးဝါလဲကြွရထွက်ကြတယ်အဲ့လိုခဏဝတ်ထားလေးထိုင်းကပုံများတယ်မြန်မာပြည်မှာတော့တကြံဆိုလို့ရှိရင်တော့ဝတ်ကြတယ်ဝတ်တယ်ဆိုတဲ့နေရာမှာသာသမီကဝတ်ချင်တာလဲပါတယ်မိဘတွေကလည်းတကြံတွင်းလျှောက်ပြီးတော့သွားလာတဲ့အခါမှာအန္တရာယ်ဖြစ်မှစိုးရိမ်လို့လေတကြံတွင်းဆိုလို့ရှိရင်သင်္ကဝတ်ပေးချင်တာလည်းပါတယ်ပေါ့တို့တော့အတိတ်တာရဘိုင်းကိုတိပြီးတော့လုံးလုံးရင်တော့ပို့ပြီးတော့တန်ဖိုးရှိတယ်လို့ပြောသာသနာဘောင်ဝင်နေဆိုတာဘာအဓိပ္ပာယ်လဲလို့ပြီးတဲ့အခါမှာတီလာကိုတိုးမြင့်ပြီးတော့ရှင်းသုံးခြင်းပဲဖြစ်တယ်လူဘဝနဲ့နေမယ်ဆိုရင်၅ပါးတီလာ၈ပါးတီလာဆိုတာအများဆုံးပဲတခါတည်းရန်ကြတော့ဆယ်ပါးတိလာစောက်တည်တာလည်းရှိတယ်ပေါ့သို့တော်လူဘဝနဲ့ဆယ်ပါးတိလာစောက်တည်ဖို့ဆိုတာခက်ခဲတယ်အဲတော့လူဘဝရဲ့အမြင့်ဆုံးစောက်တည်လို့ရတဲ့တိလာကတော့၈ပါးတိလာပုံမှန်အားဖြင့်၅ပါးတိလာကိုထိန်းသိမ်းဆောက်ရှောက်ကြရှင်သာမဏေဖြစ်သွားပြီဆိုလို့ရှိရင်ဒီတဲ့မြောင်များစွာတိလာတွေဆယ်ပါးတိလာကိုခြေခံပြီးတော့ရှင်သာမဏေတွေလိုက်နာရမယ်တိခါဘုတ်တွေကိုလိုက်လာတော့ကိုချင်းတီလာအဖြစ်တာမန်လူတယောက်ရှိတဲ့တီလာတဲ့သူကတာလွန်သွားတယ်အသွင်ကလည်းပြောင်းရတယ်အသွင်ပြောင်းလိုက်တာနဲ့ကိုချင်းတီလာရဲ့မြင့်မားလာမှုကြောင့်မို့လို့မိဘကတောင်ရှ िख ိုးချရတဲ့အနေအထားမျိုးရောက်လာတယ်ဒါကိုချင်းတီသာသနာတော်မှာဟိုင်အာရာဂီလို့ခေါ်တယ်ဒီအကြီးငယ်ဆင်တဲ့အခါမှာတီလာနဲ့ပဲဆင်တယ်ဉာဏ်နဲ့ပြင်မှုတီလနဲ့ရှင်အရင်ကြပြီးတော့တီလကိုစောင့်တည်တဲ့ပုဂ္ဂိုလ်ကအကြီးပဲနောက်မှတီလစောင့်တည်တဲ့ပုဂ္ဂိုလ်အငယ်ပဲသာသနာဘောင်ဝင်တာကိုပြောတာနော်အဲ့တော့ယန်းနေဆိုလို့ရှိရင်တီလကြတော့220 900သောတိက္ခာပုံများအပြင်ဂရေ900ချုံတန်ခါးတွေလိုက်နာကျင့်သုံးရမယ်ကိုချင်းတီလတွေအားလုံးဆောင်ရမှာနဲ့ဆောင်ရမှာစာရိတ္တတိလပွာရိတ္တတိလအဲ့ဒီတိလတွေဟာအလွန်မြောက်များစွာယဟန်ဘုရားယူလိုက်တာနဲ့တပြိုင်နက်အားလုံးကလိုက်နာဆောင်ရကြတာဒီလိုဆိုနေတာเนาะအဲ့လိုလိုက်နာဆောင်ရတော့တိလအနေနဲ့ကပြည့်ပြည့်စုံတဲ့တိလမျိုးကိုခံယူဆောင်တည်လိုက်တာအဲ့ဒီတိလရဲ့အရှိန်အဝါကြောင့်အားလုံးရဲ့လက်ဥချီမှုအယုတ်တိလေးစားမှုကိုခံရတယ်နောက်ပြီးတော့လူဘဝနဲ့တရားအားထုတ်ရင်လေသောတာပန်သေကရာကနာဂညာနာဖြစ်နိုင်တယ်။ယဟန်ဘဝနဲ့အားထုတ်ရင်လည်းဖြစ်နိုင်တယ်။အဲတော့လူဘဝနဲ့သောတာပန်သေကရာကအနာဂံဖြစ်နိုင်တယ်ဆိုတော့ဘာဖြစ်လို့ဘုန်းကြီးဝတ်မလဲလူဘဝနဲ့ပဲအားထုတ်မှာပေါ့။လူဘဝနဲ့ပဲအားထုတ် ဘုန်းကြီးဝတ်တယ်ဆိုတာအသွင်ပြောင်းရတယ်လိုက်နာရမယ်စီကံဥတွေတွေလွန်များတယ်အဲ့တော့ဘာများချာကွာချာလို့လဲလို့မေးမယ်ဆိုလို့ရှိတယ်ဒီနာမည်ဉာဏ်မှုကိုကြံနေခဲ့တယ်လိုက်ဉာဏ်တော်တွေကလည်းကိုချင်းဒီမှာဆောင်းဆောင်ကိုအားကောင်းပြီးတော့ဒီလိုတော့ဖြစ်မှုရှိနေတယ်ဉာဏ်တတ်တယ်ငရာချင်းငရာချင်းဒီလိုဆိုနေတော့ဒီလိုဆိုဒီမှာမြတ်ဒီပြန်တော်မှုအချိန်ဝပို့ပြီးတော့ speed လို့ဉာဏ်တော့အဲ့ဒါလည်းပဲဉာဏ်ချင်းလို့ရှိရင်ဒီလောက်ကိုအခြေခံပြီးတော့လုံးဝချင်းတော့ကြာပြီးတော့တမာရီစွမ်းအားတွေကောင်းတယ်ပညာစွမ်းအားတွေထက်မြက်တယ်ဒါကြောင့်လို့ဉာဏ်အဖြစ်ကတာလွန်မြင့်မြတ်တယ်လို့ဒီလိုဆိုတာဒါကတရားပိုင်းနဲ့ပတ်သက်ပြီးတော့ပြောတာ။တစ်ဖက်ကပြောမယ်ဆိုလို့ရှိရင်လူတွေမလုံနိုင်တဲ့အလုပ်ကိုယဟန်ကအများကြီးလုပ်လို့ရတယ်။နော်။အခုလိုအမျိုးကောင်းသားတရားကိုရှင်သာမဏေပြုပေးဖို့ဆိုတာဘယ်သူမှမလုံနိုင်။တိုင်းပြည်အုပ်ချုပ်တဲ့မင်းကလည်းမလုံနိုင်။ယဟန်တော်တစ်ပါးကသာလင်ကိုရင်ဖြစ်အောင်လုပ်ပေးနိုင်တယ်။ယဟန်ဖြစ်အောင်လုပ်ပေးနိုင်တယ်။ဒီခွင့်ရေးကြတော့သူတို့မှမရှိဘူးဒီခွင့်ရေးမရှိသည့်အတွက်ကြောင့်သာသနာတော်အရှိတည်တံ့မှုရအတွက်ယဟန်တန်ခါရှိမှသာလေသာသနာအတွက်အရှိတည်တံ့နိုင်မှာပေါ့ယဟန်တန်ခါလေးဥဆောင်မှုမပေးနိုင်ဘူးဆိုလို့ရှိရင်သာသနာဟာအရှိတည်တံ့မှာမဟုတ်ဘူးဒါကြောင့်မို့အခုအိန္ဒိယနိုင်ငံဒီ daily ဘက်မှာဆိုလို့ရှိရင်ဘုရားဘာသာလက်ကျန်နေရှိသေးတယ်အိန္ဒိယဘုရားဘာသာလက်ကျန်ဘုရားဘာသာလက်ကျန်နေဟာဘုန်းကြီးယဟန်ဆိုတဲ့ရှေ့ကဥဆောင်ပေးမဲ့ပုဂ္ဂိုလ်မရှိသည့်အတွက်ကြောင့်ဂျွာထဲမှာရောင်းလဲလဲနဲ့ဟိုဘာသာလိုလိုဒီဘာသာလိုလိုဖြစ်ပြီးတော့အားကိုးစရာမရှိဖြစ်နေကြတဲ့ဘုရားကအိန္ဒိယမှာရှိတယ်ဆိုတော့ဘုန်းကြီးတို့သိရတယ်ပေါ့ပြောရရင်မှာဘုန်းကြီးကျောင်းနေတောင်ရှိတယ်လို့ပြောတယ်အဲ့တော့ဘာသာတရားနဲ့ပတ်သက်ပြီးတော့မျက်ခြေပြတ်တော့ဥဆောင်မဲ့ပုဂ္ဂိုလ်မရှိသည့်အတွက်ကြောင့်ရောင်းဝါးဝါးဖြစ်ပြီးတော့ကျန်ရပြီသာသနာမှာပျောက်ပဲတော့ဖြစ်ပြီးချင်းအဲ့တော့မြန်မာနိုင်ငံမှာအခုလိုသာသနာတွေထွန်းကားနေလို့ဆိုသံဃာတွေရှိပြီးသံဃာတော်ရှင်မြတ်တွေကဥဆောင်မှုတွေပေးတယ်ရသော်တရားဟောကြားတော်မူတဲ့တရားဓမ္မတွေကိုထွေးသွေးဆောက်ရှောက်တယ်သူတရားတော်တွေကိုထပ်ဆင့်ဟောပြောဒီဒီမှာတော့အခြေအနေတွေရှိတယ်ရှိတယ်ရှိတယ်ဘယ်မှာလို့ဒီနေဘယ်မှာလို့ဒီဘယ်မှာသိရှိရတဲ့ဒုစရာဒုစရာနဲ့ဆက်ချာပြီးဘုရင်လောကရာကိုလောက်ကြလို့ဘာမကြီးရဲ့သာသနာဆက်လက်ရှင်းတန်းတည်ကြမှုတော့ဒီလိုမျိုးလားဒါကြောင့်မလို့ယန္တနာတွေဆိုတာရှိကြရမှာဖြစ်တယ်လောကဆောင်များရဲ့ပရိသတ်၄ပါးလို့ဆိုဒိဋ္ဌိဒိဋ္ဌိဥပါဒကဥပါဒိတာလို့ဆိုပရိသတ်ဒီသံဒီပါတော်ဘုရားရဲ့တပည့်သားတွေဘုရားမြတ်စွာဘုရားခဲ့တဲ့ဓမ္မအပေလို့ဆိုဓမ္မဝိနည်းအရသာသနာတော်ကိုဆက်လက်ထိန်းသိမ်းဆောက်ရှောက်လာနေကြတာအခုဒီပေါင်း2556ဘုရားမရှိတဲ့နောက်ဒီပေါင်း2556နှစ်ထိအောင်တန်းလာနေပြီဒီနေ့ထိအောင်ဘုရားရဲ့တရားသံဃာကြားနေရတယ်ဘုရားရဲ့တပည့်အဆက်သံဃာတွေကိုထူးထွေးနေရတယ်တွေ့တဲ့ဒီနောက်မျိုးဆက်တစ်တွေလည်းအခုလိုသံဃာတွေကိုထူးထွေးရပြီးတော့မျိုးဆက်တစ်တွေလည်းပဲဒီတရားဓမ္မတွေကြားနာခွင့်ရအောင်တို့လက်ရှိကြုံတွေ့နေရတဲ့သာသနာတော်ရှိတည်တတ်အောင်တို့တဲ့ဒီကြိုးပမ်းအားထုတ်ကြရမှာဖြစ်တယ်လို့ကိုစီသဘောကျပြီးသာသနာပြုညာကောင်းမှုသာသနာတော်ကြီးပွားတိုတက်အောင်အားထုတ်ဆောင်ရွက်နိုင်ကြပါစေ။